ကြသေးခင်ရက်ပိုင်းအတွင်းကပဲ US ASEAN Business Council ကနေပြီးတော့မြန်မာနိုင်ငံမှာတွားခဲ့တယ်ပေါ့နော်တွားပြီးတော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါဝင်ပေါ့နော်ဆိုတာတောင်မရှိသူတွေနဲ့တွေ့တယ်ဆိုတော့တွေ့ဆုံကြတဲ့အထက်မှာဒီဟိုအဓိကကဘာတွေကိုများဆွေးနွေးပြပါတယ်လဲမြန်မာအစိုးရတောင်ဝင်ရှိသူတွေနဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ American ASEAN စီးပွားရေးကောင်စီရဲ့ဒါ၅ချိန်မြောက်ပေါ့နော်ဒါမြန်မာနိုင်ငံတို့ကုန်သွယ်ရေးများAmerican စီးပွားရေးလုပ်ငန်းများခေါ်ဆောင်သွားတဲ့အစီအစဉ်ဖြစ်ပါတယ်။အဲဒါအခုဆိုရင်ကျွန်တော်တို့ American Company 16ခုနဲ့ Oil and Gas, Insurance, Manufacturing အစရှိတဲ့လုပ်ငန်းဆိုင်ရာတွေပေါ့နော်။ပါဝင်ပြီးတော့မြန်မာနိုင်ငံကိုတွားရောက်ပြီးတော့လေလာဆွေးနွေးတိုင်ပင်ခဲ့ကြပါတယ်။အဲဒီထဲမှာအဓိကကျွန်တော်တို့ပြောဆိုဖြစ်တာကတော့မြန်မာနိုင်ငံရဲ့အခြေခံလိုအပ်ချက်တွေပေါ့ Infrastructure အခြေခံလိုအပ်ချက်တွေကဒီလမ်းမန္တရာဖွံ့ဖြိုးတိုးတက်မှုရင်မဟုတ်သေးပါဘူး။ဒီ ICT ဖွံ့ဖြိုးတိုးတက်မှုဗန်စနစ်နိုင်ငံတကာအဆင့်မီဖို့အစရှိတဲ့အကြောင်းအရာတွေကျွန်တော်တို့ဆွေးနွေးတိုင်ပင်ခဲ့ပါတယ်။မြန်မာနိုင်ငံအစိုးရရှိရလဲဖွံ့ဖြိုးတိုးတက်မှုလမ်းစဉ်မှာဘာလိုမျိုးလုပ်ငန်းတွေလှုပ်ဆောင်နေတယ်လုပ်ကင်နေတယ်။ကျွန်တော်တို့ဘက်ကလည်းတန်တမာဘလိုမျိုးသောအကြံပေးယူချက်ပဲဖြစ်ဖြစ်သို့မဟုတ်လဲစီးပွားရေးနှိမ့်ညွှန်းနယ်မှုအနေနဲ့ဖြစ်ဖြစ်ပေါ့ဘလိုပါဝင်ပတ်သက်တဲ့နဲ့ဘလိုပါဝင်ပတ်သက်နိုင်နေဆိုတာကိုဆွေးနွေးတိုင်ပင်ခဲ့ကြပါတယ
်။ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင် UMFCCI လိုမျိုးဟိုပေါ့နော်စီးပွားရေးအသင်းအဖွဲ့တွေကနည်းနည်းလေးဟိုစီဘောစီဝိုင်းလုံငန်းနဲ့ပတ်သက်ရင်သူတို့ order ရှိတယ်လေသူတို့ ਨੇ ဒီ US ASEAN စီဘောရေးကောင်စီအဖွဲ့နဲ့ရောတွေ့ထိတွေ့ဆက်ဆံတာတဘောကအပြန်အလှန်အကျိုးတူစီဘောကိစ္စတွေလုပ်ဖို့အတွက်ဆွေးနွေးခဲ့ကြတာတွေရောရှိပါသလား
ဟုတ်ကဲ့ခင်ဗျာရှိပါတယ်ကျွန်တော်တို့ပထမဦးဆုံးအချိန်မြန်မာနိုင်ငံတို့စီဘောရေး mission သွားကြတဲ့2012ခရီးက UMFCCI နဲ့ပုံမှန်လိုတွေ့ဆုံခဲ့ပါတယ်ဒါဆိုအခုချိန်ဆိုရင်သူတို့ ਨੇ တွေ့အောင်၅ချိန်မြောက်ပေါ့နော်ကျွန်တော်တို့ရန်ကုန်မှာပါပဲ UMFCCI ကနေကြီးမှုကျင်းပတဲ့ညစာစားပွဲဟိုမြန်မာနိုင်ငံစီးပွားရေးရှင်တွေအသိပညာရှင်တက်ပညာရှင်ပေါင်း200ကျော်တက်ပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့တောင်ဆန်းစုကြည်နောက်ဆုံးအခါအမေရိကန်နိုင်ငံကိုလာသွားတော့ကလည်းဒီ US ASEAN စီးပွားရေးကောင်ဆယ်ကဖိတ်ခေါ်ပြီးတော့ဆွေးနွေးတာတွေရှိတယ်ဟိုပါနော်ဟိုသူနဲ့ဟိုတိုင်ပင်ဟိုပါစီးပွားရေးလုပ်နိုင်တဲ့အခြေအနေတွေပတ်သက်ပြီးတော့ဆွေးနွေးကြတာတွေရှိတယ်နောက်အခုတခါမြန်မာပြည်ကိုလည်း US ASEAN စီးပွားရေးကောင်ဆယ်ကနေပြီးတော့တွားခဲ့တယ်ဆိုတော့ဒီUS ASEAN စီးပွားရေးကောင်စီနဲ့မြန်မာအစိုးရရဲ့ဆက်ဆံရေးဟာဟိုနောက်တစ်ဆင့်ကိုရောက်သွားပြီလားဟိုဆိုလိုချင်တာကတော့တိုးတက်မှုတွေတဖြည်းဖြည်းဟိုပါပေါ့နော်နှစ်ဖက်နားလည်မှုတွေပို့ပြီးတော့ရလာပြီးတော့အမေရိကန်ကုမ္ပဏီတွေပို့ပြီးတော့ယင်းနှိမ့်ညွှန်းတာမှုအတွက်လမ်းကြောင်းတွေပို့ပြီးတော့ရှိလာသလားဘယ်လိုမျိုးအနေအထားရှိပါလဲ
တနည်းတည်းနဲ့ယင်းနှိမ့်မှုမှာပို့မှုပြီးတော့မြင့်တက်ဖို့စီးပွားရေးဝင်ရောက်ယင်းနှိမ့်ညွှန်းတာမှုပို့မြင့်တက်ဖို့ကတော့ဒါကျွန်တော်တို့ရဲ့လုပ်ပေါ့ဗျာအဲ့တော့ကျွန်တော်တို့ကဒီနှစ်မှာဒီလောက်ယင်းနှိမ့်မှုဆက်ဆံမှုဝင်ရောက်ပါဝင်ပတ်သက်မှုရရင်နောက်နှစ်အထိထပ်ပို့ပြီးတော့ဘယ်လိုမျိုးများပြားလာအောင်ကောင်းမွန်လာအောင်စ조사မှာဆိုတာကျွန်တော်တို့ရဲ့မြန်မာပြည်မှာလည်းမဟုတ်ပါဘူးအာဆီယံနိုင်ငံပေါင်းစုံအတွက်ကျွန်တော်တို့ထားရှိတဲ့ညီမှန်းချက်ဖြစ်ပါတယ်အဲမြန်မာနဲ့ပတ်သက်ပြီးတော့အတိအကျပြောရမယ်ဆိုရင်တော့အထူးသဖြင့်ဒီဂျွန်ဆန်စုကြည်လာပြီးတော့အမေရိကန်နိုင်ငံတို့ခီးစင်ပေါ့နော်ပြီးသွားတဲ့အခါမှာတလားအကြမှာပဲသမရအိုဘားမားဘက်ကနေ National Emergency ကိုရုပ်သိမ်းတဲ့ကြေညာချက်ကမြန်မာနိုင်ငံပေါ်ထားရှိတဲ့ sanction ကြံရှိသမျှ sanction တွေအကုန်လုံးကိုရုပ်သိမ်းလိုက်ပါတယ်။အဲရုပ်သိမ်းလိုက်ခြင်းကမြန်မာနိုင်ငံပေါ်အစော်ရီတွေကစိတ်ဝင်စားနေပြီးသား American Company တွေအတွက်တကယ်တမ်းဝင်ရောက်ပြီးတော့ငွေကြေးထည့်ပြီးတော့ရင်းနှီးမြှုပ်နှံမှုအတွက်ပို့ပြီးလွယ်ကူသွားပါတယ်။ဒါရင်မဟုတ်သေးပါဘူး GSP အတီးပြုတ်သွားတဲ့ကိစ္စရင်နောက်ပြီးတော့ကမြန်မာရင်းနှီးမြှုပ်နှံမှုဥပဒေ2016မှာရင်းနှီးမြှုပ်ဥပဒေကိုပြီးခဲ့တဲ့လပဲသမရဦးထင်ကျော်ကလက်မှတ်ရေးပြီးလေးထုတ်အတည်ပြုပြီးတော့ January 2019မှာတရားဝင်ဖြစ်မယ်။နောက်ဆုံးကတော့ဒီပြီးခဲ့တဲ့လပိုင်းကအကျညာတဲ့အာမခံလုပ်ငန်းတွေမှာနိုင်ငံတကာကုမ္ပဏီတွေရဲ့ဝင်ရောက်ရင်းနှီးမြှုပ်နှံမှုကိုဖွင့်လှစ်ဖိတ်ခေါ်မယ်ဆိုတာလူမျိုးသောထူးခြားချက်တွေပေါ့နော်။အရင်တော့မရှိတဲ့ provision တွေပြောင်းလဲလာတာလည်းဒီနှစ်နိုင်ငံကြားစီးပွားရေးဆက်ဆက်မှုမှာပို့ပြီးတော့အများစွာထောက်ကူပြပါတယ
်အမေရိကန်နိုင်ငံကကုမ္ပဏီတွေဟာသူကကြီးလဲကြီးတယ်ဟိုငွေကြေးအရင်းနှီးလဲသူကများတယ်ဟိုသူတို့တွေရောက်လာပြီဆိုရင်လဲဟိုဒီတက္ကံကျွန်တော်တို့လိုမြန်မာနိုင်ငံလိုဒီဖွံ့ဖြိုးမဖွံ့ဖြိုးသေးတဲ့နိုင်ငံဖွံ့ဖြိုးစရာနိုင်ငံတွေအတွက်ကတော့တိတ်တိတ်တော်တော်လေးတိတာတယ်လေအဲ့ဒီကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံပြီဆိုလို့ရှိရင်ဆိုတော့အခုဒီအစိုးရနေပြီးတော့အသိပြထမ်းလိုက်တယ်ဒီရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေဟာအရင်ကားတဲ့သူကနည်းနည်းလေးပြောင်းတော့နည်းနည်းလေးပြောင်းပြီးတော့သူကဒီဟိုပါနော် investor friendly ပေါ့သိရမလားနိုင်ငံတကာနေ FDI လိုမျိုးတရရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့လမ်းကြောင်းပွင့်အောင်သူတို့ဘက်ကဆွဲဆောင်တဲ့အနေနဲ့ဟိုပါဥပဒေတွေကိုသူတို့ တနိုင်တယ်လို့ဖွင့်ပေးထားတယ်ဆိုတဲ့အတမ်းမျိုးတွေလည်းကြားတယ်လေဆိုတော့ဒီပြထန်းလိုက်တဲ့ဥပဒေတစ်ကဒီအမေရိကန်ကုမ္ပဏီတွေဘက်ကကြည့်မယ်ဆိုလို့ရှိရင်ဒါမှမဟုတ်လည်းပြင်ပကနေလာပြီးတော့မြန်မာပြည်မှာရင်းနှီးမြှုပ်နှံကျင်ကြားတဲ့သူတွေဘက်ကကြည့်မယ်ဆိုလို့ရှိရင်ဘယ်လောက်ထိများဆွဲဆောင်မှုရှိသလဲ
ဟုတ်ကဲ့ခင်ဗျာနံပါတ်1အနေနဲ့ဒီ investment law 2016 investment law ရဲ့ဟိုကောင်းမှုမှုပါဗောနော်ပြီးတော့ဒီနိုင်ငံတကာကုမ္ပဏီတွေဘက်ကလည်းကြည့်ရင်ဆွဲဆောင်မှုရှိရတော့ဗာလဲဆိုတော့ကအရင်တော့က law နှစ်ခုရှိရခင်ဗျာ foreign investment law ရဲ့ပြီးတော့မြန်မာ citizens investment law ရဲ့ဆိုပြီးနှစ်ခုထားတယ်အဲ့တော့ကပြင်ပလာပြီးရင်းနှီးမြှုပ်နှံတဲ့နိုင်ငံတကာကုမ္ပဏီတွေကလည်းမြန်မာနိုင်ငံသားတွေပဲရင်းနှီးမြှုပ်နှံလို့ရတဲ့ဥပဒေကိုကြည့်ပြီးတော့အာအဲ့ဒါပိုတာနေရလို့ထင်ကြတယ်မြန်မာပြည်သူပြည်သားတွေကပဲသူတို့ရင်းနှီးမြှုပ်နှံမှုဥပဒေရှိထားရှိထားတဲ့ပုံကိုကြည့်ပြီးတော့တခြား foreign investment ကပိုပြီးတာနေရလို့ထင်ကြတယ်ဘယ်ဘက်ကမှဟိုတခြားတစ်ဖက်ကတင်ပြထားတယ်ပေါ့နော်ဒီဥပဒေအမူကျန်းကိုကြည့်ပြီးမှုမရှိကြဘူးခင်ဗျာဒါဟိုရေးဘူးအဖင်ပြောတာပေါ့နော်အဲ့လိုမျိုးဖြစ်နေတာကနေအခုတော့အခုလိုမျိုးဒီတပြေးညီတဲ့လုပ်တဲ့ဥပဒေတစ်ခုရဲ့အဲ investment ဥပဒေတစ်ခုရဲ့ဟိုတီးပြုတ်လိုက်တာလိုမျိုးတော့နားလည်မှုလွဲမှုတွေကင်းရှင်းသွားတယ်အဲ့ဒါတစ်ခုကတော့အကောင်ဆုံး development ပေါ့နော်အဲ့တခြားဟိုပို့ပြီးတော့ specific ဖြစ်အောင်ပြောရမယ်ဆိုရင်တော့ဗျာဒီတိုင်းနဲ့ပြည်နယ်တွေပေါ့ရင်းနှီးမြှုပ်နှံမှုမှာ tax exemption ပဲဖြစ်ဖြစ်ဒါမှမဟုတ်လဲindustry sector နဲ့ပဲဖြစ်ဖြစ်ပေါ့နော်သတ်မှတ်ချက်တွေကလည်းမြန်မာပြည်ရဲ့တချို့သောပြည်နယ်တွေတချို့သောမြို့တွေပဲကွက်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေပုံမလာဘဲနဲ့မြန်မာပြည်တပြန့်ပြည်သူအလုံးပါဝင်ပြီးတော့ပတ်သက်ခွင့်ရအောင်ပြည်သူအလုံးအကျိုးရအောင်လုပ်ငန်းတွေပေါ်ထွန်းလာအောင်လို့ဒီလမ်းဖောက်ပေးလိုက်တဲ့ဥပဒေလို့ကျွန်တော်တို့ယုံကြည်ပါတယ်